ရှိယာရှာနဲ့ပစိဖိတ်ရေးရာအမေရိကန်လက်ထောက်နိုင်ငံကြီးဝန်ကြီးဒန်နီယယ်ရက်ဆက်ဟာမြန်မာအစိုးရအရာရှိတွေအပါအဝင်အတိုက်ခံကောင်းဆောင်ဒေါက်တာဆန်းစုကြည်ဒေသခံ NGO အဖွဲ့အစည်းတွေနဲ့တွေ့ဆုံမှုအတွက်စက်တင်ဘာလ3ရက်ကနေ5ရက်နေ့အထိနေပြည်တော်နဲ့ရန်ကုန်မြို့တို့ကိုတွားရောက်မှာဖြစ်ကြောင်းအမေရိကန်နိုင်ငံကြီးဌာနကဩဂုတ်လ31ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်တခြားနိုင်ငံကြီးဝန်ကြီးဟာမြန်မာနိုင်ငံမှာရှိနေစဉ်အတွင်းနိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲအတွက်ကြိုဆင်ပြင်ဆင်မှုတွေအကြောင်းဆွေးနွေးတာငင်းချမ်းရေးဆွေးနွေးမှုကိုအမေရိကန်ကထောက်ခံကြောင်းထုတ်ဖော်ပြောဆိုတာနဲ့လူ့အခွင့်အရေးဆိုင်ရာကိစ္စရပ်တွေတိုးတက်မှုရှိလာအောင်လှုပ်ဆောင်ရေးတိုက်တွန်းအားပေးသွားမှာဖြစ်ပါတယ်။တခြားဝန်ကြီးရော့ဆက်ဟာမနေ့အောက်တိုဘာလ9ရက်နဲ့10ရက်နေ့တွေအတွင်းနေပြည်တော်မှာကျင်းပတဲ့ EAS အရှိအာရှထိပ်သီးညီလာခံဆိုင်ရာအစည်းအဝေးအရာရှိဆွေးနွေးပွဲအတွက်အမေရိကန်အစိုးရကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးတက်ရောက်ခဲ့သူလည်းဖြစ်ပါတယ်။အဲဒီနောက်မှာတော့လက်ထောက်နိုင်ငံကြီးဝန်ကြီးဟာစက်တင်ဘာလ6ရက်ကနေ10ရက်နေ့ထိတရုတ်နိုင်ငံကိုခီးဆက်မှာဖြစ်ပြီးတရုတ်အရာရှိတွေနဲ့နိုင်ငံအကျိုးတူကိစ္စရပ်တွေကိုဆွေးနွေးသွားမယ်လို့ဆိုပါတယ်။လက်ထောက်ဝန်ကြီးရက်ဆက်ဟာတရုတ်ပြည်ကနေမှမွန်ဂိုလီးယားနိုင်ငံဥလန်ဘာတာမြို့ကိုခီးဆက်မှာဖြစ်ပြီးအဲဒီမှာနေ့စဉ်ကျင်းပတဲ့နိုင်ငံဆွေးနွေးညဏ်ပွဲကိုတက်ရောက်မှာဖြစ်ပါတယ်။လက်ထောက်ဝန်ကြီးရက်ဆက်ဟာမွန်ဂိုလီးယားအစိုးရအစင်းမြင့်အရာရှိတွေနဲ့တွေ့ဆုံပြီးနိုင်ငံဆက်ဆံရေးပုံမှုနိစ္စမှုရှိအောင်ဆွေးနွေးတာအပြင်မွန်ဂိုလီးယားနိုင်ငံမှာဒီမိုကရေစီပေါ်ထွန်းလာ25နှစ်ပြည့်မြောက်မှုကိုလည်းချီးကျူးဂုဏ်ပြုမှာဖြစ်ပါတယ်။